ဒီကနေ့ကုလသမဂ္ဂလူညုံရေးကောင်စီမှပြုလုပ်မယ့်မြန်မာရေးအစည်းအဝေးမှာရိုးညာဒုက္ခတွေနေရရင်ပြန်ရင်နောက်ဆုံးအခြေအနေတွေကိုအဓိကထားပြီးတော့ဆွေးနွေးဖို့ရှိတဲ့အကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်တူဆန်းကပြောပါတယ်။ကုလသမဂ္ဂဒုက္ခတွေများဆိုင်ရာမဟာမင်းကြီးနဲ့နိုင်ငံရေးဆိုင်ရာကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်တို့နှစ်ဦးကလည်းအဲ့ဒီဆွေးနွေးပွဲမှာရခိုင်ပြည်နယ်ပြည်ထောင်စုနဲ့ရိုးညာတွေရဲ့အခြေအနေနောက်ဆုံးအခြေအနေတွေကိုတင်ပြပေးကြဖို့ရှိပါတယ်။မှတ်ရင်ချင်းနဲ့ကအပြည့်စုံကိုပြောပြပေးပါလိမ့်မယ်ခင်ဗျာ။
ဒီကနေ့မြန်မာခေတ်မှာကမ္ဘာအကြီးအကဲဆုံးလူသားပေးဒုက္ခဖြစ်လာတဲ့ရိုဟင်ဂျာပြည်ထနာကိုမြန်မာအစိုးရကင်ကယ်ဖြေရှင်းနေတဲ့အခြေအနေကိုလုံခြုံရေးကောင်စီကစောင့်ကြည့်နေတာပါ။အခု February 17ရက်အင်္ဂါနေ့မှာအများပြည်သူသိစေမယ့်လုံခြုံရေးကောင်စီအစည်းအဝေးမှာတော့ဘင်္ဂလားဒေ့ရှ်မှာရှိနေတဲ့ရိုဟင်ဂျာဒုက္ခသည်9သိန်းနီးပါးမြန်မာနိုင်ငံဘက်ကစစ်စစ်ပြီးလက်ခံတဲ့နောက်ဆုံးအခြေအနေကိုအဓိကဆွေးနွေးကြဖို့ရှိပါတယ်။ဒီဆွေးနွေးပွဲမှာမြန်မာအစိုးရကိုယ်စားလှယ်ဖြင့်တုံ့ပြန်ပြောဆိုဖို့ရှိကြောင်းကုလသမဂ္ဂဆိုင်ရာမြန်မာတမန်ကြီးဟောက်တူဆွမ်းကပြောရေးကိုပြောပါတယ
်။အဓိကကတော့အရင်ကျွန်တော်တို့တဘာပြည်ထုတ်ပြန်ချက်ထက်မှာပါတဲ့အတိုင်းပဲဒီပြည်ထောင်နိုင်ငံကိုဒိတ်ဆောင်သွားတဲ့သူတွေပြန်လည်လက်ခံရေးကိစ္စ။ဒီဟာကတော့အဓိကဖြစ်မှာပေါ့။အဲ့ဒီဟာလည်းနောက်နိုင်ငံသားပြည်ထုတ်ကိစ္စတို့ရှားရဖြစ်မှာပေါ့လေ။အဲ့တော့ဒီကျွန်တော်တို့ဘက်ကတော့အခုလုပ်နေတာလည်းအများကြီးတဲ့အတိုင်းပဲကျွန်တော်တို့ကတော့အကုန်လုံးလက်ခံပြန်လည်လက်ခံဖို့အတွက်အဆင်ပြေဖြစ်နေပြီ။နိုင်ငံဘင်္ဂလားဒေ့ရှ်နဲ့သဘောတူညီထားတဲ့အတိုင်းပဲကျွန်တော်တို့ကပြန်လည်လက်ခံရေးစခန်းတစ်ခုလုပ်ထားတယ်။နောက်ပြီးတော့ယာယီနေရာခြားတာကိုလုပ်ငန်းနေရာတစ်ခုကျွန်တော်တို့ဟိုအပြင်ဆင်ထားပြီးပြီ။အဓိကကတော့ကျွန်တော်တို့ပြန်လည်လက်ခံဖို့ကျွန်တော်တို့ဘက်ကဆင်ဆင်ဖြစ်နေတဲ့ဟာကိုလုပ်ငန်းတကယ်စဖို့ဆိုလို့ရှိရင်ခွဲကနေပြန်လာမဲ့သူရဲ့စစ်စစ်ဒီသာစည်ရင်းကိုကျွန်တော်တို့ပြန်ပေးရမှာပေါ့။ပြီးတော့မှအဲ့ဒီစည်ရင်းကိုကျွန်တော်ကြည့်ပြီးတော့မှန်ပြီးဒီလူတွေကတော့ဒီတခိုင်ပြည်နယ်ရဲ့မောင်တော်ဒေသမှာအမှန်တကယ်နေနေခဲ့တဲ့ဟုတ်မဟုတ်ဆိုတော့ကျွန်တော်ကပြန်ဆစ်ဆီးရမှာဆစ်ဆစ်ပြီးတော့မှတခါမှန်ပြီဆိုတော့မှကျွန်တော်ကအဲ့ဆိုင်ကိုပြန်ပို့ပြီးအဲ့အတိုင်းဟိုတက်ခံဖို့သူတို့ပြန်လာဖို့အစီအစဉ်ကျွန်တော်စားရမှာပေါ့နော်အခုကတော့ဘင်္ဂလားဒေ့ရှ်ဘက်ကအကြောင်းမျိုးကြောင့်ပေါ့ဗျာသူတို့ဆီကဆင်းရင်းလဲကျွန်တော်တို့ကိုဟိုပြန်ပို့မယ်ဆင်းရင်းလဲမပေးနိုင်သေးတဲ့အခါကျတော့ကျွန်တော်ဒီတုန်းကစတင်လို့မရတာပဲ
ဟုတ်ကဲ့အခုဖြစ်နေတာကမြန်မာအစိုးရဘက်ကကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မှုမရှိသေးဘူးလို့ဝေဖန်ထောက်ပြနေရတယ်လည်းရှိပါတယ်ဒီပေါ်မှာတန်မတ်ကြီးရဲ့အမြင်ဘယ်လိုရှိပါလဲရှင်
ကြတော့အခုလောလောဆယ်ကျွန်တော်တို့ရဲ့ capacity နဲ့ပေါ့နော်ကျွန်တော်လုပ်နိုင်တဲ့အတိုင်းအတာတနည်းကိုလူ300လက်ခံဖို့ကျွန်တော်တို့ကလုပ်ထားတာ哦အဲတော့ကျွန်တော်ပြန်လက်ခံတဲ့ဟိုစခန်းတစ်ခုမှာတစ်ခုကိုကျွန်တော်က150ဆို300ပဲကျွန်တော်တည့်တည့်ကိုလက်ခံဖို့စစ်စစ်ရအောင်ပါ哦သူတို့အဲတော့သူတို့လက်ခံဖို့300ပဲဆိုတဲ့ခါကျကျွန်တော်တနင်္လာနေ့လောလောဆယ်ချိန်မှာတော့ကျွန်တော်တို့ရဲ့အခုပြင်ဆင်ထားတဲ့နေရာကဘာမှမနိုင်ကြလည်းမရှိဘူးလေဆိုတော့ကစစ်စစ်ပြီးသားဟိုကျွန်တော်ကစစ်စစ်ပြီးတော့မနေ့ဆိုပြီးတော့ထပ်မဆွေးနွေးမှန်းနေဆိုလို့ရှိရင်တော့သူတို့အဲ့ဒီမှာရောက်လာတဲ့ခါကျတော့ကျွန်တော်တို့လက်ခံဖို့ပဲဆိုတော့လောလောဆယ်ကကျွန်တော်တို့ကကျွန်တော်တို့ရဲ့အတိုင်းအတာနဲ့ကျွန်တော်ဦးနိုင်တယ်သို့တော်လည်းပဲနောက်တနည်းမှာတကယ်လို့ဟလာလူရင်းများလာမယ်လက်ခံရေးစခန်းတွေတိုးချဲ့လာမယ်ပြန်လာလူတွေများလာမယ်ဆိုရင်တော့အဲ့ဒီချိန်ခါကျရင်တော့လိုအပ်သလိုကျွန်တော်တို့ကတော့အကူအညီတောင်းရင်တောင်းရမှာပေါ့လေအဲ့ဒါရှိမှာပ
ါဒီကနေ့လုံခြုံရေးကောင်စီမှာရိုဟင်ဂျာအရေးနောက်ဆုံးအခြေအနေတင်ပြမယ်ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖီလီပိုဂရန်ဒီကတော့ဒုက္ခသည်တွေညီရပြန်ပို့ရေးကိစ္စမှာမြန်မာအစိုးရဘက်ကဖြေရှင်းပေးဖို့လိုအပ်နေတဲ့ပြဿနာတွေကိုထိထိရောက်ရောက်ဖြေရှင်းဆောင်ရွက်ခြင်းမရှိသေးတဲ့အတွက်ဒုက္ခသည်တွေပြန်ဖို့အချိန်ဆောလွန်နေသေးတယ်လို့ဇန်နဝါရီလကသတင်းတောက်တွေကပြောဆိုခဲ့တာပါအလားတူဖီလီပိုဂရန်ဒီနဲ့အတူအစီအခံတင်ပြမယ်ကုလသမဂ္ဂလက်ထောက်အတွင်းမှုချုပ်ဂျက်ဖရီဆက်မန်ကလည်းရိုဟင်ဂျာဒုက္ခသည်တွေနေရပြည်ရေးမှာပြည်လဲတင်းနေရေးဆိုင်ရာအထောက်ကျိုးပန်းမှုတွေရှိဖို့လိုအပ်နေတဲ့အပြင်အတွေ့အကြုံများတဲ့ကုလသမဂ္ဂအေဂျင်စီအဖွဲ့တွေနဲ့မြန်မာအစိုးရပူးပေါင်းပြီးအကူအညီတွေလက်ခံဖို့ပြီးခဲ့တဲ့ဒီဇင်ဘာလကလုံခြုံရေးကောင်စီမှပြုလုပ်တဲ့မြန်မာရေးဆွေးနွေးပွဲမှာတိုက်တွန်းထားတာပါ February 15ကရခိုင်ပြည်နယ်ကိုလုံခြုံရေးကောင်စီကိုယ်စားလှယ်တွေတွားရောက်ခွင့်ပြုဖို့တောင်းခံထားတာကိုမြန်မာအစိုးရကအခုချိန်ဟာတင့်တော်တဲ့အချိန်မဟုတ်သေးကြောင်းပြောဆိုပြီးညင်းဆိုခဲ့ကြောင်းလုံခြုံရေးကောင်စီရဲ့ February 1အတွက်အလှည့်ကျဥက္ကဋ္ဌကူဝိတ်နိုင်ငံတပ်အမတ်ကြီးမန်ဆူအယ်အိုဒဘီကသတင်းထုတ်တွေကိုပြောခဲ့ပါတယ်။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်ဖြစ်တဲ့ဗြိတိန်ပြင်သစ်အမေရိကန်ပြည်ထောင်စုနဲ့အခြား၅နိုင်ငံဖြစ်တဲ့ Sweden, Poland, Netherlands, Kazakhstan နဲ့ Equatorial Guinea တို့ကရခိုင်ပြည်နယ်ပဋိပက္ခနဲ့ရိုဟင်ဂျာဒုက္ခသည်တွေရဲ့နောက်ဆုံးအခြေအနေတွေကိုဆွေးနွေးဖို့ February 9ရက်နေ့ကလုံခြုံရေးကောင်စီကိုအဆိုတင်သွင်းခဲ့တာဖြစ်ပါတယ်ရှင်။